ထမြမနေဆက်ချင်းရိုင်ပြည်နယ်မဲ့လော်ကျေးရွာအနီးမှာရွှေတရီကန်ဒေသထုတ်စိတ်ကြွစီပြား2တန်း6သိန်းပါတဲ့ဆာလာအိတ်25ကြီးဖမ်းမိပြီးတဲ့နောက်ဆက်တွဲဖြစ်ဒီဇင်ဘာလ1ရက်နေ့နဲ့3ရက်နေ့တွင်စိတ်ကြွစီပြား4တန်းကျော်ကိုထိုင်းအမှတ်5ဒေသရဲတပ်ဖွဲ့ကဖမ်းမိခဲ့တာပါတဆက်ထဲမှာပဲ ice မွေးရစေဝါကီလို80ကိုလည်းဖမ်းမိခဲ့ပါတယ်ကာလာတန်ဖိုးစုစုပေါင်းရင်တော့တန်ပေါင်း900လောက်တန်ဖိုးရှိတဲ့မွေးရစေဝါတွေဒီရက်ပိုင်းတွင်ဖမ်းမိခဲ့တာပါဒီနောက်မှာတော့မွေးရစေဝါနဲ့ဆက်နွယ်သူတောင်ပေါ်တိုင်းရင်းသားတွေပါဝင်လူ30ကျော်ကိုဖမ်းမိခဲ့ပြီးပိုင်ဆိုင်မှုအဖြစ်ထိုင်းဘက်ငွေတန်ပေါင်း100ကျော်ကိုလည်းနိုင်ငံပိုင်ဖြစ်သိမ်းယူခဲ့တယ်ဆိုပြီးထိုင်းအမှတ်5ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်အမှန်ငါဒေတာရဲဘိုလ်ချုပ်ကထိုင်းဘာသာနဲ့ပြောဆိုသွားတာကတော့ဒေသအတွင်းမှာတာဝန်ကျနေတဲ့ရဲတပ်ဖွဲ့နဲ့နေကြဆောင်တပ်တွေအားလုံးအနေနဲ့ဝိရစေဝကွန်ရက်မှောက်ခွလမ်းကြောင်းတွေကိုပိတ်ဆို့ရှာဖွေစစ်ဆေးမှုတွေတိုးမြှင့်ပြုလုပ်နေပါတယ်။ဝိရစေဝတည်ဆောင်နေသူတွေ၊ဝိရစေဝရောင်းဝယ်ဖို့စီစဉ်ပေးနေသူတွေ၊ဝိရစေဝတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုတည်ဆောင်တင်သွင်းလာသူတွေကိုမျက်ခြေမပြတ်စောင့်ကြည့်နေကြတာပါ။ဒီအတွက်လူအတော်များများကိုအရေးယူမှုတွေလည်းလှုပ်ဆောင်နိုင်ခဲ့ပါတယ်။နေဆက်ကျေးရွာကပြည်သူတွေအနေနဲ့ဝိရစေဝရောင်းဝယ်တည်ဆောင်မှုတွေမှာပါဝင်ပတ်သက်တာတွေမလုပ်ကြဖို့တတိပေးလိုပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းမြန်မာနေဆက်ထိုင်းမြောက်ပိုင်းချင်းရိုင်နေဆက်မှာမူရခိုင်နဲ့ထိုင်းစစ်တပ်တို့ကြားနိုဝင်ဘာလ23ရက်နေ့မနက်ကလည်းတိုက်ပွဲဖြစ်ခဲ့ပြီးမူရမှောက်ခိုခိုင်ဝင်6ဦးအသေဖမ်းမိခဲ့ပါတယ်။အဲ့ဒီဒေသမှာတော့မွေးရမောက်ခိုခိုင်းနေနဲ့ထိုင်းစစ်တပ်တို့ဟာမကြာခဏတိုက်ပွဲတွေဖြစ်နေတာပါ။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကချင်းရိုင်ပြည်နယ်တဲကတဆင့်ထိုင်းနိုင်ငံတဲကိုစိတ်ကြွစေးပြားတွေတန်းနဲ့ချီပြီးဝင်ရောက်နေတဲ့ပြည်နယ်တစ်ခုဖြစ်ပြီးရွှေတရီကန်ဒေသထုတ်မွေးရစေဝါတွေကိုလည်းမကြာခဏဖမ်းမိနေတာပါ။ရွှေတရီကန်ဒေသကမွေးရမောက်ခိုခိုင်းနေဟာမွေးရစေဝါတွေကိုအရင်ကထက်ပုံမှန်ထုတ်လုပ်နေပြီးကိုဗစ်ကပ်ရေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွင်မှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။